တတိယမကြေညာခင်လွန်ခဲ့တဲ့နိုင်ပိုင်းဒီအတွင်းကပေါ့နော်ဒီ Facebook လူမှုကွန်ရက်နဲ့သူ့ရဲ့ Instagram WhatsApp စတဲ့ application တွေပြတ်တောက်သွားတာကြောင့်ကမ္ဘာတဝန်းမှာလူပေါင်းတန်းနဲ့ချီသုံးမရဖြစ်ခဲ့ရပါတယ် Facebook ကုမ္ပဏီကတော့တနည်းလာနဲ့ Twitter မှာရေးသားထားရမှာတော့သူတို့ရဲ့ apps တွေနဲ့ဝန်ဆောင်မှုတွေကိုအသုံးပြုရေးတချို့လူတွေမှာအခက်အခဲဖြစ်နေတာကိုသိရှိထားကြောင်းပုံမှန်အမြန်ဆုံးဖြစ်အောင်စ조사နေကြောင်းနဲ့အဆင်မပြေဖြစ်ရတဲ့အတွက်တောင်းပန်ကြောင်းရေးထားပါတယ် American စံတော်ချိန်တနည်းလာနေ့နေ့ကင်း 7:45 မိနစ်မြန်မာစံတော်ချိန်တနင်္လာနေ့ညပိုင်း 10:15 မိနစ်လောက်ကစလို့ပြတ်တောက်ပုံရပါတယ် Facebook ကုမ္ပဏီရဲ့ဌာနတွင်းဆိုင်ရာမှတ်တမ်းတွေမှာတော့လုပ်ငန်းကြီးအပေါ်မှာထိခိုက်နိုင်တဲ့အချက်တွေကိုကုမ္ပဏီဘက်ကသိရှိထားပေမဲ့လည်းနောက်ဆက်တွဲထိခိုက်နစ်နာမှုဖြစ်လာနိုင်တဲ့ကိစ္စတွေကိုသိကြီးမကင်တွင်နိုင်ခဲ့ဘူးလို့ဖော်ပြထားကြောင်း Wall Street Journal မှာလည်းမကြခင်ကပဲသတင်းဖော်ပြထားပါတယ် CBS ရုပ်သံရဲ့60 minutes အစီအစဉ်မှာလည်းတနင်္ဂနွေနေ့အတွင်းသတင်းပေးတဦးဖြစ်တဲ့ Francis Hugen ရဲ့တွေ့ဆုံမေးမြန်းခန်းကိုထုတ်လွှင့်ရမှာလူမှုကွန်ရက်လုပ်ငန်းကြီးနဲ့ပတ်သက်ပြီးသူမရဲ့မချေနှက်ချက်တွေကိုထုတ်လွှင့်ခဲ့ပါတယ်ရှင်